ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြီးခဲ့တဲ့လတည်းပြစ်ချခဲ့ပြီးလူပေါင်း162ယောက်သေဆုံးခဲ့ရတဲ့ Air Asia လေယာဉ်ကပြန်သတ်မှုမှတ်တမ်းတင် Black Box နှလုံးကိုရင်းငုံသမားတွေရှာဖွေဆယ်ယူနိုင်ခဲ့ကြပါတယ်။ပြန်သတ်မှုအချက်အလက်မှတ်တမ်းတင် Black Box ကိုဆယ်ယူနိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့စောရင်မှာပဲလေယာဉ်အမိပိုင်းကအတန်းနဲ့မှတ်တမ်းတင်ဆက်ကိုပါဆယ်ယူနိုင်ခဲ့ကြတာပါ။မှတ်တမ်းတင်ဆက်နှလုံးကိုလေးလာဆက်စစ်ပြီးရင်တော့ Air Asia လေယာဉ်853ရက်တိဒီဇင်ဘာလ28ရက်နေ့ကဘာကြောင့်ပြစ်ချရခဲ့လဲဆိုတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းသိရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါတလုံးမှာတော့အင်ဒိုနီးရှားနိုင်ငံဆူရာပါယာကနေစင်ကူနိုင်ငံကိုဥတီပြင်သန်းစဉ်မုန်တိုင်းကိုရှောင်မှုကျူးစားရင်ပြစ်ချခဲ့ပုံရတယ်လို့ယူဆနေကြတာပါ။နှစ်နာရီကြာခီးစဉ်လန်တိုဝဲဂျာဗာပင်လယ်ပြင်မြောက်ပိုင်းမှာပဲလီယန်ဟာရီယာတွေကနေပျောက်သွားတာဖြစ်ပါတယ်။လီယန်ပေါ်မှာလိုက်ပါသွားတဲ့ခီးစဉ်နဲ့ဝန်ထမ်းစုစုပေါင်း162ယောက်ထဲကအခုချိန်ထိတော့အလောင်းစုစုပေါင်း48လောင်းကိုသာပြန်လည်ဆယ်ယူနိုင်ခဲ့တာပါ။ကျန်အလောင်းတော်တော်များတော့အခုခါပင်လယ်ပြင်ရောက်ကျန်းမြေပေါ်မှာတွေ့ထားပြီးဖြစ်တဲ့လီယန်ရဲ့အဓိကကိုယ်ရည်မှရှိနေမယ်လို့လည်းမျှော်လင့်ထားကြပါတယ်။လီယန်ပြစ်ချရာကအသက်မသေးချင်သူကတော့တရားမှမတွေ့ခဲ့ကြပါဘူး။